မြန်မာနိုင်ငံမှာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ Writers သတင်းတောက်နှစ်ယောက်ဖမ်းဆီးတရားစွဲခံထားရတာနဲ့ပတ်သက်လို့သူတို့ဟာပြစ်မှုမမြောက်ဘဲဖမ်းဆီးခံရတာဖြစ်တယ်လို့ NLD ပါတီဗဟိုအလုံးမှုဆောင်ဖွဲ့ဝင်လည်းဖြစ်ပြည်ထောင်စုဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးညံဝင်းကပြောကြားခဲ့ပါတယ်
။အမှုမတင်ရင်စဖမ်းလို့ပြင်ရကျွန်တော်ပြောခဲ့တဲ့စကားဒါတော့ကျွန်တော်ပြန်ပြောမယ်။အဲ့ဒါပါလေပြစ်မှုကျူးလို့မရှိဘူးလေဘာသာလည်းကျွန်တော်ပြောတယ်သူတို့လက်ထဲမှာစာရဲစာရမ်းလည်းဆိုတွေ့ရောဒီစာရွက်ကိုသုံးလာမရှိတယ်ပြစ်မှုမဖြစ်ဘူးဒါဥပဒေအမြင်ကျွန်တော်အခုလက်ပြီးနေတော့မရှိ
ဒီအမှုဟာဒီလောလောဆယ်တရားရုံးမှာစစ်ဆေးနေတဲ့အမှုဖြစ်လို့သူ့အနေနဲ့ဝေဖန်လို့မရပါပဲ။သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုစဖမ်းစင်တော့ကသူပြောခဲ့တာကိုဦးညံဝင်းပြောင်းပြောင်းပြတာဖြစ်ပါတယ်။ Writers သတင်းတော်တွေကိုထောင်ချောက်ဆင်ဖမ်းဆီးခဲ့တယ်လို့တရားရုံးမှာထွက်ဆိုခဲ့တဲ့သူ့ရဲမှုရဲမှုမိုးရနိုင်ရဲ့အမှုနဲ့ပတ်သက်လို့လည်းရဲတရားရုံးက6မိန့်ပေးတာဟာဥပဒေနဲ့မညီဘူးလို့ပြောပါတယ်။ဖွဲ့စည်းပုံဥပဒေအရလူတစ်ယောက်ကို24နာရီထဲကျော်ပြီးတော့ဖမ်းချုပ်ထားနိုင်ဖို့အတွက်တရားသူကြီးကသာရမန်ပေးနိုင်တယ်လို့ဦးညံဝင်းကရှင်းပြခဲ့ပါတယ်။မြန်မာနိုင်ငံမှာဥပဒေအခွင့်အရေးအညီအမျှမရနိုင်သူတွေကိုတရားဥပဒေမှာညီမျှတဲ့အခွင့်အရေးရနိုင်ဖို့အတွက်ပြည်ထောင်စုဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ရုံးကိုတောက်ကြနေတော့ကနေပြီးတော့မှဖွင့်လှစ်ခဲ့စဉ်မှာရှင်းနေကြီးဦးညံဝင်းကပြောကြားခဲ့တာဖြစ်ပါတယ်။ဆင်းရဲလို့ခရီးဝေးလို့နားမလည်လို့ဆိုပြီးဥပဒေအခွင့်အရေးမထိခိုက်အောင်လို့ကာကွယ်ပေးနိုင်ဖို့အဓိကရည်ရွယ်တယ်လို့ဦးညံဝင်းကပြောပါတယ်ရှင်။